မြန်မာနိုင်ငံအပြောင်းအလဲအတွက်တိတ်ကိုအရေးပါတယ်2020ခုအရေးကောက်ပွဲကြိုတင်မဲပေးမှုတွေကိုပြပရောက်မြန်မာနိုင်ငံသားတွေကလှုံ့ဆော်နေကြပါပြီအမေရိကန်ပြည်အောင်စုမှာတော့စနေနေ့ကကြိုတင်မဲပေးမှုပါမြန်မာနိုင်ငံသားစေကနန်းလောက်သာရှိခဲ့ပြီးဒီထဲမှာနယူးယောက်ဝါရှင်တန်ဒီစီနဲ့လော့စ်အိန်ဂျလိစ်မြို့တွေမှာမဲပေးသူအနေချင်းသာရှိခဲ့ပါတယ်ဒီထဲမှာတရားမျှတမှုဆိုတာတဲ့တာဝန်ကျေခြင်းလို ြန်ထားတဲ့မတ်မန္နန္ဒချန်ကပြောပြပေးပါမယ်ခင်ဗျာ
American ပြည်ထောင်စု Washington DC မြန်မာတန်ယုံမှာတော့ October 18ရက်စနေနေ့ကကြိုတင်မဲလာပေးသူ50လောက်ရှိခဲ့တယ်လို့တန်ယုံမှာကိုယ်တိုင်မဲပေးခဲ့တဲ့ VOA ဝိုင်းတော်သားကိုငိမ့်ချန်ကပြောပြပါတယ်ဒီလိုမဲလာပေးကြသူအားလုံးကတက်တက်ကြွကြွနဲ့အပြောင်းလဲအတွက်မဲလာပေးကြတာလို့ဆိုပါတယ်။ဒါပေမဲ့လည်းဒီလူတွေလိုမဲပေးခွင့်အခွင့်အရေးမရခဲ့တဲ့သူတွေလည်းရှိကြပါတယ်။ Washington DC မြန်မာတန်ယုံရဲ့မဲပေးခွင့်132ဦးစာရင်းမှာတချို့ကတော့နာမည်ပါပေမဲ့လည်းကြိုတင်မဲစာရွက်မပါတာကြောင့်မဲပေးခွင့်ဆုံးရှုံးခဲ့ကြတယ်လို့တချို့ကလည်းတခြားနိုင်ငံတွေကမြန်မာတန်ယုံတွေမှာကိုယ်နာမည်စရင်သွားပါနေတဲ့အတွက်မဲပေးခွင့်ဆုံးရှုံးခဲ့ကြသူတွေရှိတယ်လို့ Washington DC တန်ယုံကကြိုတင်မဲပေးမှုအခြေအနေနဲ့ပတ်သက်ပြီးကိုငိမ့်ချန်းကအခုလိုပြောပြခဲ့ပါတယ
်ဒီတန်ယုံကတော့တခြားတန်ယုံအနေနဲ့မတူတာကသူတို့တရားဝင်ထုတ်ပြန်ထားတဲ့စရင်ထဲမှာပါတဲ့လူတွေကို तू ကမဲလာပေးဖို့အကြောင်းကြားတယ်ခင်ဗျနောက်ပြီးတော့ဒီမှာဖြစ်သွားတာတချို့လူတွေကနေပြည်တော်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေတန်ယုံကိုပြန်ပို့လိုက်တဲ့မဲစရင်မှာသူတို့နာမည်တွေကပါတယ်ခင်ဗျဒါပေမဲ့သူတို့အတွက်ကြိုတင်မဲပြပါမလာဘူးခင်ဗျအဲ့ဒီလူမျိုးမပါလာတဲ့လူက20ကျော်လောက်ရှိရခင်ဗျအဲ့ဒီလူတွေကိုတန်ယုံကကြိုတင်ပြီးတော့အီးမေးလ်ပို့ပြီးတော့ခင်ဗျားတို့အတွက်ကြိုတင်မဲပြပါမလာပါဘူးဆိုတာအကြောင်းကြားထားတဲ့အတွက်အဲ့ဒီလူတွေကတော့ရောက်မလာဘူးခင်ဗျဒါပေမဲ့ကျွန်တော်တွေ့ခဲ့တာကတော့တချို့လူတွေကတန်ယုံကထုတ်ပြန်တဲ့မဲစင်းထဲမှာလည်းမပါဘူးဒါပေမဲ့စင်ကာပူမြန်မာတန်ယုံကထုတ်ပြန်တဲ့စင်းထဲမှာပါတယ်အဲ့ဒီလူတွေကတချို့တွေကလာပေးတယ်ဒါပေမဲ့သူတို့ကဝါရှင်တန်တန်ယုံကထုတ်ပြန်တဲ့မဲစင်းမှာမပါတဲ့အတွက်မဲပေးခွင့်မရတဲ့လူတွေလည်းရှိခဲ့တယ်ခင်ဗျတန်ယုံကဘာပြောလဲဆိုရင်အခုနောက်ဆုံးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့စာကိုညွှန်ပြီးတော့အဲ့စာမှာဘယ်လိုပြောထားလဲဆိုရင်နိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲကျင်းပတဲ့နေ့ကျရင်တဲ့ဗမာပြည်ပြန်ရောက်နေတဲ့လို့ရှင်ရင်သူတို့တန်ယုံမှာမဲပေးခွင့်မရခဲ့ပါဘူးဆိုတဲ့စာရွက်ထုတ်ပေးပါမယ်တဲ့အဲ့စာရွက်နဲ့ဒီဗမာပြည်မှာမဲပြန်ပေးလို့ရပါတယ်ဆိုပြီးပြောတယ်ခင်ဗ
ျအလားတူနယူးယောက်မြို့မြန်မာတန်ယုံမှာလည်းမဲပေးသူ10ခန်းလောက်သာရှိခဲ့တယ်လို့မဲဆန္ဒရှင်တဦးဖြစ်တဲ့ကိုကျော်ထက်ကပြောပြပါတယ်မြန်မာနိုင်ငံအပြောင်းလဲအတွက်တိတ်ကိုရေးပါလာတဲ့ဒီ2015ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိပါမလားလို့တော်တော်များများကစိုးရိမ်ခဲ့ကြသလိုရွေးကောက်ပွဲဆောင်ကြည့်ရေးအဖွဲ့တွေထားရှိဖို့မြန်မာအစိုးရကလည်းခွင့်ပြုခဲ့တာပါဒါပေမဲ့ပြည်ပကကြိုတင်မဲပေးမှုတွေနဲ့ပတ်သက်လို့အဲ့ဒီလိုဆောင်ကြည့်တာမျိုးမရှိခဲ့ဘူးလို့ကြိုတင်မဲပေးခဲ့ကြသူမြန်မာနိုင်ငံသားတွေကပြောဆိုကြပါတယ်ဒါနဲ့ပတ်သက်ပြီးကိုကျော်ထက်ကတော့သူ့အမြင်ကိုအခုလိုပြောပါတယ
်ကျွန်တော်ဒီတန်ယုံရောက်ပြီးတော့တန်ယုံမှာမဲပေးဖို့ဆောင်နေနေတော့အဲ့လိုမျိုးကိုနောက်တနေ့ပြီးတော့ဒီမဲမကန်နဲ့မကန်ဦးကိုတောက်ကြည့်တဲ့လူတွေတော့ကျွန်တော်မတွေ့ခဲ့ပါဘူး။ဒီ merit set တွေကိုသူတို့ဘယ်လောက်ထိယုံကြည်စိတ်ချလဲဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်ကတော့မနိုင်ကြရင်တော့ကိုယ့်ဘက်ကတော့ကိုလို့ကိုအတန်းနိုင်ဆုံးလုပ်ပေးထားတယ်ပေါ့နော်။ကိုဒါကိုတာဝန်ကိုကိုလုပ်တဲ့အတွက်ကိုမဲရတော့အနေနဲ့ညာတော့ကောက်လုံးမယ်လို့ကျွန်တော်ကတော့ညွန်နေပါတယ
်။အလားတူကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့ရောက်ကိုကောင်းထက်ကလည်းတနင်္ဂနွေနေ့မှာကြိုတင်မဲသွားပေးမယ်သူ့ရဲ့သဘောထားကိုအခုလိုပြောပြပါရစေ
။အဲကျွန်တော်ကကိုတောင်းကိုကြည့်ချင်တဲ့အတွက်မဲသွားပေးတဲ့အလိုမျိုးအဲပုံမှန်နည်းပြောရရင်ဒီမဲတွေကလည်းဟိုကျွန်တော်တို့သွားသိချင်တဲ့ပါတီစီသွားဟိုရောက်ချင်မှရောက်မှနေအရင်ကတည်းကလည်းအရင်ရွက်ောက်ပွဲလေးတွေမှာကြီးမယ်ဆိုရင်လည်းအဲ့လိုမျိုးမဲလိမ်မှုတွေကလည်းအများကြီးပဲကျွန်တော်တို့ကိုတောင်းဝန်သိစိမ့်နဲ့ကိုပြရမယ်ဆိုပြီးမနစ်ချင်သွားပေးမှာ
အမေရိကန်ပြည်ထောင်စုရောက်မြန်မာနိုင်ငံသားတွေအနေနဲ့တော့ဒီကနေ့အောက်တိုဘာလ18ရက်နေ့ကိုနောက်ဆုံးထားပြီးကြိုတင်မဲထည့်ဝင်ကြရမှာဖြစ်ပါတယ်ဒါပေမဲ့လည်းသက်ဆိုင်ရာမြန်မာတန်ယုံရှိတဲ့မြို့တွေမှာနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေအတွက်မဲပေးဖို့တွာလာရလွယ်ကူပေမဲ့လို့တခြားပြည်နယ်မှာနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေအတွက်ကတော့ဒီလိုချိုတင်မဲသွားပေးနိုင်မှုမှာအခက်အခဲတွေရှိနေကြတာပါမြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်ကတော့နိုင်ငံသားတန်ယုံတွေအနေနဲ့ရွေးကောက်ပွဲအတွေ့အကြုံအားနည်းမှုတန်ယုံဝန်ထမ်းကတ်သက်ချက်ရှိခြင်းတွေကြောင့်အခက်အခဲတွေရှိနေတာကိုနားလည်ပေးစေလို့ကြောင်းအောက်တိုဘာလ16ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ရှင်